ရဝင်လက်ပတ်ခီးစင်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လက်ဖြင့်တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌမစ္စတာယန်ဂျီချီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်။နိုင်ငံတကာခီးစင်တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ္စတာဂျီချီရဲ့အစီအစဉ်အသေးစိတ်ကိုတော့တရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မြန်မာ၊စပိန်နဲ့ဂရိနိုင်ငံတွေကိုစက်တင်ဘာလ၁ရက်နေ့ကနေ၄ရက်နေ့ထိမစ္စတာယန်ဂျီချီတွားရောက်မယ်လို့တော့မြန်မာနိုင်ငံဆိုင်ရာသရုပ်သံရုံးကဩဂုတ်လ31ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်ပွားနေသလိုရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတဲ့အချိန်လာရောက်တဲ့တရုတ်ထိပ်တန်းသံတမတ်ရဲ့ခီးစင်မှာတော့ကပေးတံပြန်လည်ထူထောင်ရင်းတဲ့ဒေသရင်းကိစ္စတွေကိုအထူးအာရုံစိုက်ဆွေးနွေးနိုင်ရှိတယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။